ဟုတ်ပါရဲ့ခင်ဗျာဦးကျော်စံတာဒီ45ဦးမြောက်အမေရိကန်သမ္မတရဲ့ကျန်းစစ်စာတင်ဆိုပွဲကိုဒီနေ့အမေရိကန်ပြည်ထောင်စုဝါရှင်တန်မှာရှိတဲ့ဒီလွှတ်တော်ဆောင်မှာလုပ်ခဲ့ပါတယ်သူတို့ကနိုင်ငံသားကကောင်းဆောင်တွေကိုတူးမှဖိတ်တာမရှိပါဘူးဒီမှာရှိတဲ့တန်ယုံနေရဲ့တန်ယုံအကြီးအကဲတွေကိုအဲ့ဒီသက်ဆိုင်ရာနိုင်ငံတွေရဲ့ကိုယ်စားလှယ်အနေနဲ့ပဲသူတို့သတ်မှတ်ပါတယ်အမှတ်တွေကြောင့်ကျွန်တော်အားဆိုလို့ရှိရင်မြန်မာနိုင်ငံဆိုရကိုစားကျွန်တော်တက်ရောက်ခွင့်ရခဲ့ပါတယ်ခင်ဗျာ
ဒီခန်းနာမှာပထမဆုံးမင်းကွန်ပြောတဲ့ပုဂ္ဂိုလ်ကဒီအခမ်းအနားဟာလူတူတယောက်ရဲ့နိုင်ငံရေးပါတီတစ်ခုရဲ့အောင်ပွဲကို celebrate အောင်ပွဲခံကျင်းပနေတာမဟုတ်ဘူးဒီမိုကရေစီစနစ်ရဲ့ထုံးစံအတိုင်းငြင်းချမ်းစွာအာဏာလွှတ်ပြောင်းနိုင်မှုကိုဂုဏ်ယူကျင်းပတဲ့အခမ်းအနားဖြစ်တယ်လို့ဆိုပါတယ်ဆမ်မကြီးအဲ့ဒီစနစ်ပတ်သက်ပြီးတော့ဘယ်လိုမြင်မိပါလဲခင်ဗျာ
အဲ့ဒီဟာကိုလည်းကျွန်တော်အနေနဲ့မြင်တွေ့ရပါပဲဒီဥစ္စာကလည်းအရင်သမရဟောင်းနေတက်ရောက်တာရှိသလိုအခုနောက်ဆုံး44ချိန်မြောက်သမရဖြစ်တဲ့ဘရက်အိုဘားမားနဲ့သူ့ရဲ့ဇနီးလည်းတက်ရောက်တာဖြစ်တဲ့အတွက်ကြောင့်ဒါဆိုလို့ရှိရင်အရင်မှခေါင်းဆောင်တွေကနေပြီးတော့အစဉ်အဆက်လက်ခံလာခဲ့တဲ့ဒီအစဉ်လာဖို့အခုလည်းဆက်လက်ပြီးတော့ထိန်းသိမ်းတယ်လို့ကျွန်တော်မြင်ပါတယ်
ဒီကဘွယ်မဲဆွေစဉ်ကာလာရုံးကတော့တစ်ဖက်နဲ့တစ်ဖက်အတော်လေးကိုပြင်းပြင်းထန်ထန်ဒီကြိမ်မှာအထူးဆန်းဆုံးတာနိမင်းကစားပြောခဲ့ရလို့ဆိုရမှာပေါ့သမ္မကြီ
းမှန်ပါတယ်ဒါကတော့သူတို့နိုင်ငံရဲ့နိုင်ငံရေးသဘောအရသူတို့အနေနဲ့ဒီလိုမျိုးဟိုအခြေတင်ပြောရဲဆိုတဲ့ဟာကတော့သူတို့ဟိုရဲ့အဲရင်ကျေးမှုလည်းဖြစ်တယ်ကျွန်တော်တို့ကလည်းဒီရင်ကျေးမှုကိုလည်းကျွန်တော်နားလည်ထားပြီးဖြစ်ပါတယ
်ဆိုတော့ဒီပွဲမှာဒါတော့အိကိစားဟာအလုံးနှစ်ဖက်မေ့ပြောက်ပြီးတော့ပြန်လဲစဉ်းမြတ်နိုင်တဲ့အခြေအနေမျိုးပြန်လဲတည်ဆောက်နိုင်လို့ထင်ပါလားဒီသူ့ရဲ့မိန်ကွန်းမှာတော့အရင်လူတွေဟာဘာမှမလုပ်ခဲ့ဘူးဆိုတဲ့ပုံစံမျိုးပြောတော့တာတွေ့တော့တမကြီးပဲလို့သုံးသပ်လို့ပါအဲ့ချက်ကအ
ာဦးတော်စံသာပြောတဲ့ဟာလည်းဖြစ်ရှိသလိုသူအနေနဲ့သူကဒီမိန်ကွန်းပြောနေတဲ့အချိန်မှာနိုင်ငံတကာမှာရှိတဲ့လူတူတရားလုံးကိုသူပြောတယ်ဖြစ်ပါတယ်လို့သူကပြောတဲ့အတွက်ကြောင့်သူ့ရဲ့ဒီမေခွန်းရဲ့နှစ်တာကတော့အားလုံးကိုလည်းသူစေယုံညီညွတ်စေခြင်းနဲ့သဘောသူတို့ဆောင်တဲ့သဘောမျိုးနဲ့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆံမကြီးနောက်ထပ်ထူးခြားတဲ့အချက်ဘာတွေးမိပါလဲသူရဲ့မေခွန်းမှာ
ထူးခြားတဲ့အချက်ကတော့ကျွန်တော်မြင်တာကတော့သူ့ရဲ့မေခွန်းရဲ့ဒီအဓိကအပိုင်းကတော့ပြည်တွင်းအတွက်သူပြောတာဖြစ်ပါတယ်ဒီပြည်တွင်းမှာရှိတဲ့သူတို့ဟိုသူ့ကိုထောက်ခံမဲ့ပေးခဲ့တဲ့လူတွေနောက်ပြီးတော့သူ့ကိုထောက်ခံမဲ့မပေးခဲ့တဲ့သူကိုလည်းသူကဆိုလို့ရှိရင်ဒီပြည်တွင်းကသူ့နိုင်ငံရဲ့အကျိုးပဲဦးစားပေးသူ့နိုင်ငံအလုပ်ကင်ပန်တိမဲ့နောက်ပြီးတော့သူ့နိုင်ငံပစ္စည်းကိုပဲဝယ်ကြပါသူ့နိုင်ငံရဲ့လုပ်ငန်းတွေကိုပဲအဲတုံးကြပါဆိုတာပြောရတဲ့အတွက်ကြောင့်နိုင်ငံကအာပထမဆိုတဲ့ဟာတော့သူကထပ်လောင်းပြီးတော့တည်ပြောခဲ့ပါတယ်နောက်တစ်ခုကတော့ဗာလဲဆိုတဲ့ဟာသူပြောရတဲ့ဟာသူ့နဲ့နိုင်ငံတကာဆက်ဆံရေးတွေမှာလည်းလို့ရှိရင်အာနိုင်ငံများကိုလည်းသူခင်မင်ရင်းပြီးတဲ့အာဆက်ဆံရေးကိုသူအာထူထောင်ခြင်းပါတယ်နိုင်ငံတွေအတိုင်းတော့ကလည်းကိုယ့်ရဲ့အကျိုးစီးပွားထူထောင်ပေးတယ်ဆိုတာလည်းသူသိပါတယ်ဒါကြောင့်မို့သူ့အနေနဲ့အမေရိကန်ရဲ့ဒီစနစ်ကိုတော့ပြည်내နိုင်ငံတွေကိုတိုက်နာဖို့သူတို့တိုက်တွန်းသွားမှာမဟုတ်ပါဘူးဆိုတဲ့ဟာကိုသူပြောရပါတယ်အဲ့ဒီပြောရတဲ့အထက်မှာတော့အာနိုင်ငံသားရေးနဲ့ပတ်သက်တဲ့ဟာကတော့နိုင်ငံတွေကိုတော့သူအားလုံးကိုခင်မင်ရေးဖို့သူချိုးပန်းသွားမယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့အာတတိလဲထားမိပါတယ်မှတ်သားထားပါတယ
်ဟုတ်ကဲ့အဲ့တော့အမေရိကန်ဒီအစိုးရစ်ဒေါ်နယ်ထရမ့်အစိုးရစ်လက်ထက်မှာမြန်မာနဲ့ဆက်ဆံရေးအလားအလာလဲသံမကြီးနည်းနည်းခံမှန်းကြည့်အောင်ခင်ဗျာဘယ်လိုဖြစ်လာလ
ဲဆက်ဆံရေးကတော့သူ့အနေနဲ့နိုင်ငံများကိုသူကခင်မင်ရင်းနှီးမှုကိုသူပြသမယ်ခင်မင်ရင်းနှီးမှုကိုသူဟိုတည်ဆောက်သွားမယ်လို့ပြောတာဆိုလို့ရှိရင်ကျွန်တော်တို့ကြိုးစားပါတယ်ဒီလိုဒီဥစ္စာလည်းကျွန်တော်တို့ရဲ့မူဝါဒလည်းဖြစ်နေတဲ့အတွက်ကြောင့်ဒီမူဝါဒနဲ့ kait ညီတဲ့အတွက်ကြောင့်ဒီဥစ္စာကိုတော့ကျွန်တော်တို့ထောက်ခံပါတယ်ဆက်လက်ပြီးတော့လည်းကျွန်တော်တို့နှစ်ဖက်အကောင့်တွေပေါ်သွားပါမယ်